မြန်မာနိုင်ငံမှာနာဂစ်ဆိုင်ကလုန်းမုန်တိုင်းတိုက်ခတ်ခဲ့တာ3လနီးပါးကြာလာခဲ့ပြီဖြစ်ပေမဲ့မုန်တိုင်းတန်ခံရပြီးအသက်မသေကြံရစ်ခဲ့တဲ့အသက်18နှစ်အောက်ကလေးငယ်9သိန်းလောက်အတွက်ကျန်းမာရေးပညာရေးနဲ့သူတို့ရဲ့လူမှုဘဝရှင်သန်နိုင်ရေးတွေအတွက်အကူအညီတွေလိုအပ်နေဆဲဖြစ်တယ်လို့ UNICEF ကုလသမဂ္ဂကလေးများရံပုံငွေအဖွဲ့ကပြောပါတယ်မုန်တိုင်းမတိုက်ခင်ကတည်းကမြန်မာနိုင်ငံမှာကလေးငယ်တွေအတွက်ကျန်းမာရေးပြည်စုစောင့်ရှောက်မှုတွေမကောင်းတာကြောင့်အခုချိန်မှာဒီကလေးငယ်တွေရဲ့ကျန်းမာရေးပညာရေးဆိုင်ရာပြည်စုစောင့်ရှောက်မှုတွေပို့ပြီးတော့လှုပ်ပေးဖို့လိုအပ်နေတယ်လို့ UNICEF အဖွဲ့ပြောခွင့်ရပုဂ္ဂိုလ် Patrick McCormick ကပြောပါတယ
် Well, right now having got through the what I'd call the first kind of post disaster stage, the just saving lives stage, we're into a recovery period. So these childrenand their families need their lives rebuilt basically and we're talking about schools health centers this is also an opportunity i think we have to look at it like that
အခုချိန်ကကယ်ဆယ်အဆင့်ပြည့်တဲ့နောက်ပိုင်းပြန်လည်တည်ဆောက်ရေးကာလပါဒါကြောင့်ကလေးငယ်တွေနဲ့သူတို့မိသားစုတွေရဲ့ဘဝတွေပြန်လည်တည်ဆောက်ဖို့လိုအပ်နေပါတယ်ကျွန်တော်တို့ဆိုလိုတာကတော့ဒီကလေးငယ်တွေအတွက်စာတင်ကြောင်းတွေကျန်းမာရေးဆိုင်ရာဆေးရုံဆေးခန်းတွေစောက်ပေးဖို့လိုပါတယ်နောက်တစ်ခါကလေးငယ်တွေကိုကာကွယ်ဆေးထိုးရေးကလည်းအရေးကြီးပါတယ်မြန်မာနိုင်ငံမှာမုံတိုင်းမဖြစ်ခင်ကတည်းကမွေးကင်းစကလေးငယ်တိတ်ဆုံမှုနှုန်းကများပါတယ်။ကမ္ဘာပေါ်မှာဒီလိုတိတ်ဆုံမှုအများဆုံးနိုင်ငံတွေထဲမှာပါတယ်လို့ကျွန်တော်ထင်ပါတယ်။ဒါကြောင့်အခုချိန်မှာဒီကလေးငယ်တွေအတွက်စေဝါထောက်ပံ့မှုတွေ၊ယောဂကြိုတင်ကာကွယ်မှုအစရှိတဲ့ကျန်းမာရေးဆိုင်ရာပြုစုစောင့်ရှောက်မှုတွေပို့ပြီးတော့လုပ်ပေးရမှာပါ။အရင်တုန်းကဒီလိုမျိုးကူညီဖို့အခွင့်အလမ်းတွေတိတ်မရှိခဲ့သလိုအခုချိန်ကကျွန်တော်တို့ဘက်ကကူညီနိုင်တဲ့အကောင်းဆုံးအချိန်ပါပဲ။
မုန်တိုင်းကာလနောက်ပိုင်းယောဂဗျာပြန့်ပွားနိုင်တဲ့အခြေအနေတွေစိုးရိမ်ရဆဲဖြစ်တယ်လို့ဒီအတွက်လဲလက်တလောမှာ UNICEF အဖွဲ့ကအကူအညီတွေပေးနေတယ်လို့သူကဆက်ပြောပြပါတယ်
။ Well of course we're still concerned with outbreaks of disease so we're distributing drugs and medicines especially in this sort of situation where children are probably
မုန်တိုင်းကနေကမှာယောဂဗျာပြန်ပွားနိုင်တဲ့အနေအထားတွေကိုကျွန်တော်တို့အထူးစိုးရိမ်နေတုန်းပါပဲ။ဒါကြောင့်လည်းလိုအပ်တဲ့ဆေးဝါးတွေကိုကျွန်တော်တို့ထောက်ပံ့ပေးနေပါတယ်။အထူးသဖြင့်ကလေးငယ်တွေအစားအစာအလောက်ငှမရတဲ့အခါအာဟာရချို့တဲ့တဲ့ယောဂဖြစ်လာနိုင်တဲ့အနေအထားတွေတချို့တော့ဖြစ်ပြီးသားအခြေအနေတွေရှိပါတယ်။ဒီခါယောဂပြန်ပွားမှုကပိုပြီးတော့ဖြစ်နိုင်ပါတယ်။အထူးသဖြင့်ရေကပြန်ပွားတဲ့ယောဂမျိုးတွေပါ။ဒါကြောင့်ကျွန်တော်တို့ကဒီကလေးငယ်တွေတန့်ရှင်းတဲ့တောက်သုံးရည်နဲ့အစားအစာရရှိရေးအတွက်ကူညီထောက်ပံ့တာမျိုးယောဂကြိုတင်ကောင်ဝင်မှုတွေလုပ်ပေးပါလေစိတ်ချလုံခြုံရတဲ့နေရာလို့ကျွန်တော်တို့ခေါ်တဲ့နေရာမျိုးတွေကိုလည်းမှုန်တိုင်းဖြစ်ဖြစ်ပြီးခြင်းကလေးကကျွန်တော်တို့တိဆောက်ပေးပါလေဥပမာကလေးငယ်တွေအန်ရကင်းကင်းနဲ့ကစားနိုင်တဲ့နေရာတွေမိဘတွေကပျက်စီးခဲ့တဲ့သူတို့ရဲ့အိမ်လယ်ယာမြေတွေကိုပြန်ပြီးတော့တိဆောက်ရတဲ့အခါမျိုးမှာကလေးငယ်တွေကိုစိတ်ချလက်ချနဲ့ထားခဲ့နိုင်တဲ့နေရာမျိုးတွေပါ
မုန်တိုင်းကြောင့်မိဘနှစ်ပါးစလုံးတေဆုံး၊ဒါမှမဟုတ်အဖေမဟုတ်ရင်အမေဆုံးရှုံးခဲ့ရတဲ့ကလေးငယ်ပေါင်း600ကျော်ရဲ့စာရင်းကို UNICEF အဖွဲ့ကပြုစုခဲ့တယ်လို့ဒီကလေးငယ်တွေရဲ့မိဘဆွေမျိုးနောက်ကြောင်းအစဖော်နိုင်အောင်စ조사ရှာဖွေပေးတာတွေနောက်လူမှုဘဝဆိုင်ရာပြုစုစောင့်ရှောက်မှုတွေလုပ်ပေးနေတဲ့အကြောင်းကိုလည်းသူကပြောပြပါတယ်။မြန်မာနိုင်ငံမှာ UNICEF အဖွဲ့ရဲ့လုပ်ငန်းတွေ1950ခုနှစ်လောက်ကတည်းကစခဲ့တာဖြစ်တယ်လို့အခြေအနေတွေအလုံးကောင်းဝင်ပြီးတော့အခုအညီလုံးဝမလိုတော့တဲ့အချိန်အထိလုပ်ငန်းတွေဆက်လုပ်သွားမှာဖြစ်ကြ။ဒါပေမဲ့လည်းတိတ်ကိုဆင်းရဲတဲ့မြန်မာနိုင်ငံမှာဒီလိုအခြေအနေမျိုးရောက်ဖို့ကမဖြစ်နိုင်ပါဘူးလို့လည်းမစ္စတာမက်ခေါမစ်ကပြောပါတယ်။ပြီးခဲ့တဲ့မေလအစောပိုင်းတိုက်ခတ်ခဲ့တဲ့နာဂစ်မုန်တိုင်းကြောင့်လူနေအိမ်9သိန်းကျော်၊ကျန်းမာရေးအဆောက်အုံ85ရာခိုင်နှုန်းနဲ့စာသင်ကျောင်းပေါင်း4000ကျော်ပျက်စီးခဲ့တယ်လို့ UNICEF အဖွဲ့ကထုတ်ပြန်ထားပါတယ်။ဒါကြောင့်မို့လို့လေဒီ2009ခုနှစ်ဧပြီလကုန်အချိန်မြန်မာနိုင်ငံကကူညီကယ်ဆယ်ရေးလုပ်ငန်းတွေအတွက်အမေရိကန်ဒေါ်လာတန်ပေါင်း90ကျော် UNICEF အဖွဲ့ကမကြသေးခင်ကပဲတောင်းခံကြတာဖြစ်ပါတယ်ရှင်